ပြည်တွင်းကနိုင်ငံပိုင်ဘဏ်တစ်ခုကိုအမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာဓာတ်ခိုက်ပိတ်ဆို့ခဲ့ပြီးတဲ့နောက်စစ်ကောင်စီကဒါကိုကြားကန်ဖို့နီလန်းရှာနေကြောင်းပုဂ္ဂလိကလုပ်ငန်းရှင်တချို့ကပြောပါတယ်ပြီးခဲ့တဲ့ဂျာတာပရေးနေ့မှာတော့ပြည်တွင်းလုပ်ငန်းရှင်ကြီးတချို့ကိုဗဟိုဘဏ်ကအရန်ဒေါ်လာငွေပုံမှန်ထက်ပိုရောင်းချပေးတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောဆိုပါတယ်စစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုမှာပြည်တွင်းကလုပ်ငန်းတွေဘယ်လောက်ထိခိုက်နိုင်ခြေရှိသလဲဆိုတာလဲအများစုကစိတ်ဝင်စားနေကြပါတယ်ရန်ကုန်ကပြပို့ထားတဲ့သတင်းသုံးသပ်ချက်ကိုတော့ကိုသားညွန်ကဆက်ပြီးပြောပြပါမယ
်မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်ညွန့်နှံမှုနဲ့ကူးတန်းရောင်းဝယ်ရေးဘဏ် MNCB တို့ကိုအမေရိကန်ဆွေးနွေးကတည်းကဂျွန်လ27ရက်နေ့မှာရေးယူတန်းခံလိုက်တဲ့နောက်ပြည်တွင်းလုပ်ငန်းရှင်တွေကြားမှာစိုးရိမ်မှုတွေတိုးလာပါတယ်စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စော်မင်းထွန်းကတော့ငွေလွှဲပြောင်းနေတဲ့အတွက်အဆင်ပြေအောင်ဆောင်ရွက်သွားမယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ဒါပေမဲ့လည်းပြည်ရင်းလုပ်ငန်းတွေပေါ်ဘလောက်ရိုက်ခတ်နိုင်မလဲဆိုတာမခံမှန်းနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။မနေ့ဂျလာရီနေ့ကတော့လုပ်ငန်းရှင်တချို့ကိုဘူဘန်ကနေပြီးတော့ရန်ကွေကြီးတဲကနေပြီးတော့အမေရိကန်ဒေါ်လာတွေကိုစတင်ထုတ်ရောင်းပေးနေတဲ့ကြောင်းပုဂုံသွင်းကုန်လုပ်ငန်းရှင်တူကဗျူရီကိုပြောပါတယ
်။ဒီရန်ဒေါ်လာအစိုးရဒေါ်လာအရန်ဒေါ်လာထုတ်ရမ်းတယ်။ဒါတော့လည်းဒီလောက်တော့တက်ကြီးရောဆိုးရောရတာဖြစ်နေတယ်ဆရာ။လာကြတယ်တော့ပြောတယ်။ကျွန်တော်တို့ညီရတော့ဒီချက်နောက်လာလောက်ပါဆို
ပြပရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်ထုတ်လုပ်ငန်းအားလုံးရဲ့ငွေအပေးယူနဲ့အခွန်ဆောင်မှုတွေကိုအခုအရေးယူခံရတဲ့ဘဏ်တစ်ခုနဲ့အဓိကချိတ်ဆက်ဆောင်နေတာဖြစ်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေလည်းအနည်းနဲ့အများထိခိုက်မှုရှိလိမ့်မယ်လို့စီးပွားရေးပညာရှင်တူက view ကိုပြောပါတယ
်။ဟာဖြစ်လာလို့ရှင်းရင်းလည်းမသိသေးဘူး။ဆိုတော့လေဖြစ်မနေလို့အမလူတွေရှိတယ်လို့ဟိုစောင့်ကြည့်နေတဲ့လူတွေတော့တခြားလူတွေကြိုးစားနေတယ်လူတို့လုပ်ငန်းရှင်လောကတုံ့ပြန်နေလို့ဆိုဟိုအချမ်းကြီးမှန်းကြည့်ရသူနေသူထပ်ပေါင်းရှာလာမယ်ထပ်ပေါင်းရှာလို့မရတဲ့အလုပ်တွေကလုပ်ငန်းကြီးပြတ်သွားတာဆိုင်လောက်ကြောင်းသွားတာပေါ့လေဟိုအချင်းချင်းနိုင်ငံကြီးကြောင်းကြောင်းလို့ရတာပေါ့
ထပ်ပေါင်းရှာဖို့ခက်ခဲနိုင်တဲ့ပြည်တွင်းလုပ်ငန်းတွေထဲမှာလက်ခစားယူချုပ်နေတဲ့အထည်ချုပ်လုပ်ငန်းတွေလည်းပါနေပါလေကုန်ကျန်းယူတာကုန်ကြောပြန်ပို့တာဝန်ထမ်းလာစားပြဖို့အတွက်စီစဉ်တဲ့နေရာမှာငွေအလွှဲအပြောင်းများတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်လုပ်သားများပြားရှိတဲ့ကဏ္ဍတစ်ခုဖြစ်လို့ဒီနယ်ပယ်ကလုပ်ငန်းရှင်တွေလည်းဒီပိတ်ဆို့မှုရဲ့တက်ရောက်မှုကိုစောင့်ကြည့်နေကြတယ်လို့အမည်မဖော်လို့ရစီးပွားရေးပညာရှင်ကပြောပါတယ
်ဆိုတော့ဥပမာတော့ဘုံဘာလာတဲ့ကုန်လုံးများများဆုံးဖြတ်နေတဲ့ချင်းချုပ်တဲ့ကိစ္စမှာ trade your landing ပေါ့တော့ကုန်တွေရင်းနဲ့ပတ်သက်တာကုန်တွေရင်းနဲ့ပတ်သက်တာကိုကုန်တော့ပါတယ်ဆိုတော့ဒေကျုပ်တွေလည်းပါသွားမှာအကလေးကျူးရဲ့သဘာဝကပစ္စည်းဝင်လာမှရှိတယ်တံမှုတစ်ခုနဲ့နောက်တစ်ခါဒီ APC ချောတဲ့ကုန်ကြောပြန်ချောမှရှိတယ်နောက်ကျွန်တော်တို့အဲ့ဒီလိုမျိုးပေါ့သူတို့ရောဆောင်ရသူတွေချုပ်ကမြောက်ပါပြန်ရမှုရှိပါတော့အဲဒီအတိုင်းမှာဘယ်လိုကြည့်ရမလဲဆိုလည်းသိဖို့ရှိတော့ကျေကျေကျေလေးတိတော်ဝါချင်ရတော့ဘယ်လိုကြည့်ရမလဲကြည့်ရလို့ကြည့်ရမှာပဲနော
်ဌာနဆိုင်ရာနဲ့ချိတ်ဆက်လောက်ကန်ရတဲ့လုံစာနဲ့စွန့်ရင်ကဏ္ဍတတ္ထုကဏ္ဍတွေလိုမျိုးလုပ်ငန်းကြီးတွေဟာအခုနောက်ဆုံးအမေရိကန်တက်ခတ်မှုကြောင့်ပို့ပြီးတော့ထိခိုက်လိမ့်မယ်လို့အများစုကခန့်မှန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့တရုတ်ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေမှာတက်ဆိုင်ရာနိုင်ငံငွေကြီးတွေနဲ့လက်လေကုန်သွယ်နိုင်မှုကြိုးစားဆောင်ရနေတယ်လို့ကုန်သွယ်ရေးဘိုင်းတာဝန်ရှိသူတူက view ကိုပြောပါတယ်မြန်မာစစ်ကောင်စီကတခြားကဏ္ဍတွေကလည်းဝင်ငွေတွေရရှိနေပါတယ်အခုနှစ်ဇန်နဝါရီလတလထဲမှာရင်ပြည်ပကိုစံတန်ချိန်ပေါင်း 36,800 ကျော်တင်ပို့ထားပြီးတော့အမေရိကန်ဒေါ်လာတန်100ကျော်ရရှိထားပါတယ်ပြည်ပရောက်မြန်မာလူသမားတွေပြန်ပို့တဲ့လစာငွေတွေကနေပြီးတော့တစ်နှစ်အတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံပို့ရရှိထားတယ်လို့လည်းမကြာသေးခင်ကစစ်ကောင်စီကပြောထားပါတယ်။အမေရိကန်ဆွေရကနောက်ဆုံးတန်ခတ်အရေးယူလိုက်တဲ့စီးနဲ့မှာကာကွယ်ဝန်ကြီးဌာနလည်းပါပါတယ်။2022ခုနှစ်စာနာသိမ်းမှုနောက်ပိုင်းနဲ့ဆယ်စုနှစ်များစွာအကြမ်းဖက်မှုတွေမှာလက်နက်ကိုင်ဖွဲ့တွေကိုအမိန့်ပေးညွှန်ကြားခဲ့တဲ့နေရာမှာမြန်မာကာကွယ်ဝန်ကြီးဌာနကတာဝန်ရှိဆုံးဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။အခုဆိုလို့ရှိရင်အမေရိကန်ဆွေရဟာပြည်တွင်းကလုပ်ငန်း30လောက်နဲ့လူပုဂ္ဂိုလ်အယောက်80လောက်ကိုတန်ခတ်အရေးယူထားပြီးဖြစ်ပါတယ်ခင်ဗျာ။